ဖျက်သိမ်းကဏ္ဍအရ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုထောင်ပြင်းမှုပုံမှန်နဲ့ဒီကနေ့ပဲမန္တလေးမြို့တရားရုံးမှာထောင်ဒဏ်နဲ့နှစ်ချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ထောင်ခံပါ။နေစီပါတီလိုလူသိများတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုလွန်ခဲ့တဲ့နှစ်20ကျော်ကမန္တလေးမြို့ဦးဝထောင်မှာထောင်ဒဏ်ကျခံနေရစဉ်ထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့မန္တလေးတိုင်းချင်းတာစံမြို့နယ်တရားရုံးကဒီကနေ့ပဲအလုံးနဲ့ထောင်ဒဏ်နှစ်နှစ်စီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။မူလကကြံရည်သေးတဲ့ထောင်ဒဏ်၈နှစ်ပြင်နောက်ထပ်တိကျကြခံမှုအမိန့်ချလိုက်တာလို့လဲဦးကျော်မြင့်အကျိုးဆောင်ရှိနေဦးနေလေးနှုံးကသတင်းတော်တွေကိုပြောပါတယ
်။ဒီနေ့ကတော့ကျွန်တော်တို့အဲဒီထောင်ပြေးမှုအဲ224အတွက်အဲ့ဒါအလုံးကျန်းတဲ့ထောင်ဒဏ်နှစ်နှစ်ပေါ့နော်။အမိန့်ချလိုက်တယ်။ဒီသူ့ခုလက်ရှိချုပ်နှောင်ထားတဲ့ဒီချုပ်ရက်ကာလကိုတော့ထုံနှုတ်ကြခံခြင်းကိုခံစားအခွင့်တော့မပြုဘူး။သူကမူလင်းပြည်တန်နဲ့တိကျကြခံမှုအတွက်အမိန့်ချမလိုက်တဲ့224ဖြစ်တဲ့အတွက်ဒီချုပ်ထားတဲ့ချုပ်ရက်ကာလတော့ခံစားဖို့မပြုတ်သွားပါဘူး။တူတူဖို့ရဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ပါတယ်။အလုံကျန်းတဲ့ထောင်နဲ့နှစ်နှစ်ချလိုက်တာပါ။လာမယ့်ရုံးချင်းကတော့25ရက်နေ့ပေါ့နော်။25ရက်နေ့ကသူကဘာလဲဆိုရင်လာဝကမှုအတွက်ဆွဲချက်အမိန့်ချမှတ်ဖို့ဆိုပါလေ။ဒီနေ့ကတော့လာဝကမှု73တဲ့အတွက်ကတော့ဒီနေ့ဆောင်လေးချက်ကြားနာလိုက်တယ်။လာမယ့်ရုံးချင်းကတော့25ရက်နေ့ပေါ့။
ဦးကျော်မြင့်ဟာရာဇဝတ်မှုပုံမှန်နဲ့1999ခုနှစ်မှာအိုးဘိုထောင်ကနေထွက်ပြေးတဲ့အတွက်ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်တရားလူပြ9ဦးကိုစစ်ဆေးခဲ့ပြီးတရားခံပြ2ဦးကိုစစ်ဆေးခဲ့ပြီးတဲ့နောက်မှာတော့အခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ထောင်ပြေးမှုပုံမှန်နှစ်နှစ်လေးအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်2နှစ်ချမှတ်ဖို့ဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လေချင်းတာဆန်မြို့နယ်တရားသူကြီးဦးကျော်မျိုးဝင်းက VOA ကိုအခုလိုရှင်းပြပါတယ
်။တရားရင်ကတော့တစ်ခါတလေကျတော့လေပြစ်ဒဏ်ဆိုတာတော့စဉ်းစားပြီးချတာပေါ့နော်။ကျွန်တော်တို့ဒီအရင်ကချမှတ်ရတဲ့ပြစ်ဒဏ်ကတော့ပုံမှန်အဖြစ်တော့မက်ဆီမမ်ပေါ့ညှတာတဲ့ပြစ်ဒဏ်လေးချမှတ်လို့ရှိတယ်။အမြင့်ဆုံးပြစ်ဒဏ်ချမှတ်တယ်ဆိုတာကလည်းထောင်ဒဏ်ကနည်းပါတယ်နှစ်နှစ်ပဲရှိတယ်။နောက်တော့ဒီထွက်ပြေးတဲ့ဒီအကျိုးဆက်ကြောင့်ဟိုထောင်ဒဏ်ကြခံရတယ်ဆိုတဲ့ပုံကိုယ်တွေကနင်းနာမှုတွေလည်းရှိတယ်တော့တရားရင်ကဒီနှစ်နှစ်ကတင့်တော်မယ်လို့ယူဆတဲ့တော့ချမှတ်ခဲ့ခြင်းဖြစ်ပါတယ်။
ပြည်ပနဲ့မြန်မာနိုင်ငံကိုတရားမဝင်ပြန်လာတယ်ဆိုတဲ့ဆွဆွဲချက်နဲ့အမတ်ရှိစကန်မှုဒူရဲမှုအောင်မင်းကတရားလိုဖြစ်ဆွဲဆိုထားတဲ့မြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေပုံမှန်73တင့်နဲ့ဆွဲဆိုချက်တင်သင့်မတင်နည်းဆိုတာကိုတော့လာမယ့်ရုံချင်းမှာဆုံးဖြတ်မယ်လို့လည်းခန့်မှန်းထားပါတယ်။လက်ရှိမှာတော့ဥကျွတ်မြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူပိုင်ဆိုင်မှုတွေကိုငွေကြေးစစ်ဆေးအဖွဲ့ကစစ်ဆင်နေပြီးတော့ရရှိလာတဲ့အချက်လက်တွေပေါ်မူတည်ပြီးပြည်ထရေးတူဝန်ကြီးကဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးအဖွဲ့ကလေးလာသုံးသပ်ပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်ငွေကြေးခွာချမှုတွေနဲ့ပါအရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောထားပါတယ်။ဦးကျော်မြင့်ရဲ့ရှင်းလင်းကတော့အခုချိန်ထိငွေကြေးခွာချမှုနဲ့တရားစွဲဆိုထားတာမရှိသေးဘူးလို့ VOA ကိုပြောပါတယ်။ဦးကျော်မြင့်ဦးဆောင်တဲ့ UDP ပါတီဟာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဒုတိယအများဆုံးနေရာဝင်ရောက်ရှိမိုက်မှုရည်ရွယ်ထားခဲ့ပေမဲ့ထောင်ပြေးမှုအပါအဝင်ရာဇဝတ်မှုတွေနဲ့အရေးယူခံပြီးနောက်မှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီကိုဖျက်သိမ်းခဲ့တယ်လို့ကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ခဲ့ပါတယ်ခင်ဗျာကျွန်တော်ထောင်ခံပါမန္တလေးမြို့ကနေသတင်းပို့ထားတာဖြစ်ပါတယ်